ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့တရားစွဲဆိုခံထားရတဲ့လက်ရှိအာဏာရပါတီ NLD ရဲ့ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းမူဦးမျိုးရန်အောင်တင်ကိုကမာရွတ်မျိုးနယ်တရားရုံးကနေပြီးတော့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ပြည်တံကိုယူကံဝင်မှာမဟုတ်ဘူးလို့ဦးမျိုးရန်အောင်တင်ကခုလိုပြောပြီးတော့66ကာကြီးကိုပြင်ဆင်ဖို့လိုတယ်လို့လည်းပြောသွားပါတယ်။ပြည်စုံကိုတော့ကမာရွတ်မျိုးနယ်တရားရုံးကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထောင်ကတင်ဆက်ပေးပါမယ်။
တမရော်ကဝေဦးစည်းချုပ်ကိုတည်ရည်ပြည့်စည်နိုင်တဲ့စာသားတွေ Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဦးမျိုးရံအောင်တင်ကိုဒီကနေ့မှာကမာရွတ်တရားရုံးကနေထောင်ဒဏ်6လချမှတ်လိုက်ပါတယ်။အကြောင်းအရပေါ်မှာပြစ်ဒဏ်ချတာမဟုတ်ဘဲအတုံးနှုံးပေါ်မှာမူတည်ပြီးပြစ်ဒဏ်ချတာကြောင့်ထူးဆန်းပြီးမရရအောင်ချရဲလို့မြင်တဲ့အကြောင်းတရားရုံးကအထွတ်မှာဦးမျိုးရံအောင်တင်ကသတင်းတောက်တွေကိုပြောပါတယ
်။မရရအောင်ချရလို့မြင်တာပဲကျွန်တော်ကတော့ဟိုကာကြုံစုံကိုဆိုရင်မထိနေဆိုတော့ပုံသက်ရောက်နေအောင်ပေါ့နော်။အဲ့တော့လက်ရှိမှာမနိုင်ငံမှာအုပ်ချုပ်နေတာကတို့အစိုးရတူတယ်မဟုတ်ဘူး။နှစ်ဖွဲ့ဖြစ်နေတာပေါ့နော်။ဘာမှလုပ်ဖို့မရှိတော့ပါဘူး။ကျွန်တော်လည်း6လပြည့်ကန်နေပြီပဲ
။တ
ော့အပြောတော့မှာပဲဆက်ပြီးတော့ပြောကြတာပေါ့
။ပြီးခဲ့တဲ့အောက်တိုဘာလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမောင်တောဒေသမှာအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့တာဝန်အရှိဆုံးပုဂ္ဂိုလ်ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ဆိုတဲ့သဘောမျိုးဦးမျိုးရံအောင်တင်က Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါကြောင့်လေရန်ကုန်တိုင်းစစ်ဌာနချုပ်ကတက်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးစက်သွေးဥပဒေပုံမှန်66ကာကြီးနဲ့ဦးမျိုးရံအောင်တင်ကိုအမှုဖွင့်တိုင်ကြားလိုက်တာပါပြစ်ဒဏ်ချခံခဲ့ရတဲ့ဦးမျိုးရံအောင်တင်ကတော့ပုံမှန်66ကာကြီးကိုပြင်ဆင်ဖို့လိုတယ်လို့ပြောပါတယ
်ဆိုတော့ကာကြီးကလိုပါတယ်နော်ဒါမှမဟုတ်ပြုပြင်ဖို့လည်းလိုတယ်နော်ပြုပြင်ဖို့လည်းလိုတယ်လွဲသုံးစားမှုတွေရှိနေလို့ပါ
လက်ရှိဒီပုံမှန်နဲ့ပြစ်ဒဏ်ချခံလိုက်ရတဲ့ဦးမျိုးရံအောင်တင်ဟာနိုဝင်ဘာလအစောပိုင်းကဖမ်းဆီးခံခဲ့ရပြီးအချုပ်နဲ့အမှုကိုရင်ဆိုင်နေရတာပါအခုပြစ်ဒဏ်မှာချုပ်ရခံစားခွင့်ရတာကြောင့်သူဟာမေလဆန်းမှာလွတ်မြောက်လာမှာလည်းဖြစ်ပါတယ်။ NLD ပါတီဗဟိုအလုပ်မှုဆောင်တဲ့အတွင်းရေးမှူးအဖွဲ့ဝင်ဦးဝင်းထိန်ရာထူးကနှုတ်ထွက်တဲ့ဆိုတဲ့ကြေညာချက်အတူကိုတင်ယူပြီး Facebook ပေါ်မှာပြန်တင်ခဲ့တာကြောင့်ဦးဝင်းထိန်ကတရားလိုလုပ်ပြီး66ကာကြီးနဲ့နေပြည်တော်တရားရုံးမှာတရားစွဲဆိုခံထားရတဲ့အခင်းဖြစ်ပွားခြင်းကမုံရမျိုး NLD ပါတီဝင်တဦးဖြစ်သူဦးအောင်မြင့်ထွန်းကိုလည်းဒီကနေ့မှာထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဆက်သွေးရေးဥပဒေပုံမှန်ကိုပြင်ဆင်မှုဥဆောင်လှုပ်ရှားနေသူတို့လည်းဖြစ်ကိုရိုင်းလည်းဒီပုံမှန်နဲ့ပြည်ထောင်ချမှတ်ခံခဲ့ရဘူးတဲ့ကြပြဆရာမောင်ဆောင်ခါကတော့ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အစိုးရတည့်ရအနေနဲ့ဒီပုံမှန်ကိုပြင်ဖို့မကြိုးစားပဲအစိုးရထိပ်ပိုင်ခေါင်းဆောင်တွေကိုရိုင်းဆက်လက်အသုံးပြုနေသေးတာဟာမေခွန်းထုတ်ဆရာဖြစ်တယ်လို့ဆိုပါတယ်
ကျွန်တော်တို့ဒီလက်ရှိအစိုးရရဲ့ကြီးကြော်မှုကပါလဲဆိုတော့အမေတာတင်နဲ့တင်နေလေးလို့ပြောတယ်ပြီးတော့ဒီပုံမှန်ကြီးကအဲ့ဒီအမေတာတင်နဲ့တင်နေကိုအဟန်ထားဖြစ်စီနေရအခုပို့ပြီးတော့ဒီအဲ့ဒီခုနှစ်ခုကြာမှာပို့ပြီးတော့အမုန်းတရားကြီးအကတရားကြီးပူပွားနေတယ်ဆိုတော့ဒီဟာကြီးကမဖြစ်နေဘူးလို့ဆိုရယ်သူဒါကိုဒီတိုင်းကြည့်နေတာ ው လေအဲကျွန်တော်အနေနဲ့အများကြီးစဉ်းစားကြမယ်လို့ကျွန်တော်သုံးတယ်အဲဘာလို့ဆိုတော့ဝန်ကြီးချုပ်ဆိုရင်လည်းဒါအပြည့်အဝအနေနဲ့သုံးတယ်အခုကအာဏာရပါတီရဲ့ထိပိုင်းကောင်းဆောင်ကြောက်ဖြစ်တဲ့အန်ဒီဝင်းချင်းကိုလည်းဒီပုံမှောက်သုံးတယ်ဆိုတော့သူကိုယ်တိုင်ဒီပုံမှောက်ကိုစိုက်နေရလားဆိုတာကိုကျွန်တော်မေးကြောင်းထုတ်ရမှာပေါ့နော်
NLD အစိုးရတဲ့လက်ထက်မှာကိုပဲဒီပုံမှန်နဲ့ရုံးတင်တရားဆွဲဆိုခံရတဲ့အမှုပေါင်း54မှုရှိပြီးရှစ်မှုကပြစ်ဒဏ်ချမှတ်ပြီးဖြစ်ပေမဲ့လို့အာမခံမရပဲအချုပ်နဲ့အမှုရင်ဆိုင်နေရတာ၄မှုရှိပါတယ်ခင်ဗျာ